To the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်မတ်လ30ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အတန်တွေ့နေပါပြီရှင်ဒီညနေခင်းအစီအစဉ်မူကကျမစုမော်ပါရှင်
။မင်္ဂလာညနေခင်းပါရှင်။ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်တဲ့ကျမအနံလာတို့ပြောပြပေးပါပါ။မက္ဆီကိုနဲ့အမေရိကန်နယ်စပ်ကိုပိတ်ပစ်မယ်လို့သမ္မတထရမ့်ကဒီမနေ့တောက်ကြားနေမှာချိန်ချောက်ပြောဆိုပါရယ်။ဘရူတီနိုင်ငံမှာဒီလောက်ကင်နေတဲ့ BBC နဲ့ VOA သတင်းဌာနကြီးတွေကိုဘရူတီအစိုးရကလုပ်ငန်းလုပ်ကိုင်းခွင့်ပိတ်ပင်လိုက်ပါရယ်။တူရကီနိုင်ငံမှာမနေ့ဖြန်သတင်းတွေနေ့မှာကျင်းပမဲ့ရွေးကောက်ပွဲပြီးတဲ့နောက်ဆီးရီးယားအရေးကိစ္စကိုလက်တွေ့ကင်တွေဖြစ်ရှင်သွားမယ်လို့တူရကီသမ္မတအာရဝန်ကဒီကနေ့ပြောကြားလိုက်ပါရယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကြားကြားမှာပါရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောရရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့ရခိုင်ပြည်နယ်မြောက်ပိုင်းကဒီမြောက်ဦးနဲ့ဘူးတီတောင်မှာတော့ရက်ွက်တီတဲ့ကြေးရွာတွေကိုလက်လက်ကြီးတွေနဲ့ပစ်ခတ်နေလို့ရွာသားတွေစစ်ဘေးကတိမ်းရှောင်နေရပါတယ်။
ကျင်းချောင်းနေတာကကျွန်တော်တို့စီမှာကဟိုကောလိုင်းကြောင့်ဖြစ်နေတယ်ဆိုတော့ဒါနာကြီးတွေကနှမ်းပက်လာတော့သူတို့ကလည်းရောက်တာပေါ့
ဒေသခံပြောပြသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ဒီလိုမျိုးစီရစ်တင်းမာနေတဲ့အတွက်ဘေးလူရာကိုတိမ်းချောင်းထွက်ပြေးနေရတဲ့စစ်ပြေးဒုက္ခတွေက2000ကျော်သွားပါပြီသူတို့အတွက်အရေးပေါ်တောက်သုံးရည်လိုအပ်နေပါတယ်လို့ကုညီကယ်ဆယ်ရေးအဖွဲ့တွေကပြောဆိုလိုက်ပါတယ်နိုင်ငံတကာသတင်းလွှာမှာတော့ရုရှားကယူကရိန်းမှာကျင်းပမဲ့သမ္မတရွေးကောက်ပွဲကိုဝင်ပြီးနှောက်ပြီးတော့အခြေအနေစိုးအောင်လုပ်နေတယ်ဆိုပြီးသုံးသပ်ထားတဲ့ရွေးကောက်ပွဲဆိုင်ရာသတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးကတော့စနေညနေခင်းရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့ပြောပြပေးကြပါလိမ့်မယ်ရှင်
အမေရိကန်နဲ့မက္ကဆီကိုနိုင်ငံနယ်စပ်ကိုရက်ပိုင်းအတွင်းပိတ်ပင်နိုင်ခြင်းရှိတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသတင်းထောက်တွေကိုမနေ့တောက်ကြားနေမှာပြောပါရယ်အမေရိကန်နိုင်ငံရဲ့တရားမဝင်ရွှေ့ပြောင်းဝင်ရောက်သူတွေဆက်ပြီးဝင်လာနေတဲ့အပေါ်သမ္မတထရမ့်ကစိတ်အနှောက်အယှက်ဖြစ်နေတာပါလာမယ့်အပတ်မှာမက္ကဆီကိုနယ်စပ်ကိုပိတ်ပင်နိုင်ခြင်းရှိပြီးတော့သူ့အနေနဲ့ဒီလိုလုပ်ဖို့မခက်ခဲပါဘူးလို့ဖလော်ရီဒါပြည်နယ်ကသူ့ကိုယ်ပိုင်မာလာကိုအပန်းဖြေရိုက်တာမှာသမ္မတထရမ့်ကသတင်းထောက်တွေကိုပြောဆိုခဲ့တာပါအမေရိကတဲ့အလဲပိုင်းကရွှေ့ပြောင်းဝင်ရောက်လာသူတွေကိုအဆုံးသတ်သွားအောင်လို့မက္ကဆီကိုဘက်ကအပြည့်အဝလုပ်ကိုင်တာမျိုးမရှိဘူးဆိုပြီးသမ္မတထရမ့်ကတောက်ကြတဲ့အစိုးရမှဆွဆွဲပြောဆိုခဲ့ပါတယ်။ရွှေ့ပြောင်းလူအုပ်ကြီးအမေရိကန်နဲ့ဝင်မလာအောင်မက္ကဆီကိုဘက်ကမတားဆီးနိုင်ဘူးဆိုရင်အမေရိကန်ဘက်ကနေဆက်ကိုအချိန်အတော်ကြာအောင်ပိတ်ပစ်မယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။အမေရိကန်နိုင်ငံနဲ့ဝင်ရောက်ဖို့ရည်ရွယ်ထားတဲ့ယာနဲ့ကြီးတဲ့လူတွေပါတဲ့ရွှေ့ပြောင်းလူအုပ်ကြီးကိုရည်ညွှန်းပြောဆိုခဲ့တဲ့သမ္မတထရမ့်ကမက္ကဆီကိုတာဝန်ရှိသူတွေဘက်ကအဲ့ဒီလူတွေကိုဟန်တားဖို့ချက်ချင်းဆောင်ရွက်ဖို့လိုတယ်လို့လည်းပြောပါတယ်။အဲ့ဒီလူအုပ်ကြီးကိုဟန်တားဖို့မက္ကဆီကိုဘက်ကဘာမှဆောင်ရွက်တာမျိုးမရှိဘူးဆိုပြီးသမ္မတထရမ့်က Twitter ကနေတောက်ကြနေကပြောဆိုခဲ့ပေမဲ့လို့မက္ကဆီကိုတာဝန်ရှိသူတွေကတော့ရွှေ့ပြောင်းလူအုပ်ကြီးကိုလူစုကွဲသွားအောင်လို့စ조사လုပ်ကိုင်နေပြီးဖမ်းဆီးတာနေရပြန်ပေါ်တာမျိုးတွေလည်းတိုးပြီးတော့လုပ်ကိုင်နေတဲ့အပြင်ကွာတီမာလာနိုင်ငံနဲ့နေဆက်မှာလူသားချင်းစာနာမှုဆိုင်ရာပြည်ဝင်ခွင့်ဗီဇာတွေကိုထုတ်မွေးတာမျိုးမလုပ်တော့ဘူးလို့လည်းပြောပါတယ်နေဆက်ပိတ်ပင်မယ်ဆိုတော့သမ္မတထရမ့်ချင်းချောက်ပြောဆိုထားတဲ့အထက်မှာလေကြောင်းခီးစဉ်ကနေပါမပါဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး
ရဇောနိုင်ငံမှာ1964ခုနှစ်ကစစ်တပ်အာဏာသိမ်းယူခဲ့တဲ့နှစ်ပတ်လည်နေ့အခမ်းအနားကျင်းပဖို့သမ္မတကစီစဉ်နေတာကိုမကျင်းပဘူးဆိုပြီးတော့တရားသူကြီးတူကထားမြစ်လိုက်ပါတယ်။1964ခုနှစ်မတ်လ31ရက်နေ့ကဗရဇောနိုင်ငံမှာစစ်တပ်ကသမ္မတဂျောဂူလော့ရဲ့ဒီမိုကရေစီဆိုးရွားကိုဖျောက်ချပြီးတော့စစ်အာဏာရှင်စနစ်ကိုတီထောင်ခဲ့တာဖြစ်ပါတယ်။သမ္မတဂျောဘိုဆိုနာရိုကတော့ဒီစစ်အာဏာသိမ်းခဲ့တဲ့55နှစ်ပြည့်နှစ်ပတ်လည်နေ့အခမ်းအနားကိုကျင်းပသွားခြင်းပြီးတော့ဘရာဇီးလ်စစ်တပ်ကိုလည်းစစ်အာဏာသိမ်းမှုအောင်ပွဲအခမ်းအနားကိုကျင်းပဖို့အစီအစဉ်တွေလုပ်ဖို့ကိုလည်းအမိန့်ပေးခဲ့တာဖြစ်ပါတယ်။နောက်ပြန်တင်းငွေနေနေမှာကျင်းပဖို့စီစဉ်ထားပြီးတော့လူတော်များများကစောင့်ကြည့်ဝေဖန်နေကြတဲ့ဒီအစီအစဉ်ဟာဒီမိုကရေစီပြန်လည်တည်ဆောက်ရေးလုပ်ငန်းစဉ်နဲ့မကိုက်ညီတာကြောင့်ဆိုပြီးတော့ဘရာဇီးလ်တရားသူကြီးအီဗာနီဆိုဗာဒလူးစ်ကတားမြစ်လိုက်တာပါ။ဒါပြင်တရားသူကြီးကဒီအခမ်းအနားကိုကျင်းပဖို့အတွက်လွှတ်တော်ရဲ့အတည်ပြုချက်ကိုရယူရမှာဖြစ်တယ်လို့လည်းပြောပါတယ်။ဘရာဇီးလ်နိုင်ငံသားတွေကတော့ဆင်အာနာသိမ်းမှုကိုစန့်ကျင်ကန့်ကွက်ပြီးတော့ဒီဆင်အာနာရှင်စနစ်အတွင်းသိဆုံးသွားတဲ့သူတွေကိုသတိရတဲ့အနေနဲ့မနေ့ဖြန်တနင်္ဂနွေနေ့မှာဆန္ဒပြပွဲတွေပြုလုပ်သွားဖို့ကိုလူမှုကွန်ရက်တွေကနေတဆင့်စည်းရုံးလုံးဆောင်နေကြပါတယ်ဘရာဇီးလ်နိုင်ငံမှာ22နှစ်ကြာဆင်အာနာရှင်အုပ်ချုပ်မှုအတွင်းလူ434ယောက်ထပ်မံသိဆုံးတာဒါမှမဟုတ်ပျောက်ဆုံးတာတွေရှိခဲ့ပါတယ်အဲ့ဒီအချိန်တွင်းမှာစစ်တပ်ကကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးတော့ဘယ်စစ်အရာရှိတဦးမှအရေးယူတာမခံခဲ့ရပါဘူးလက်ရှိဘရာဇီးလ်သမ္မတဘိုဆိုနာရိုဟာဆင်အာနာသိမ်းမှုကိုထောက်ခံကြောင်းလဲမကြာခဏစူစူပြောလို့ရှိပါတယ်ခင်ဗျာ
ဂါဇာကမ်းမြောင်ဒေသထက်ကဂါဇာစီတီလို့လည်းခေါ်တဲ့မြို့အရှေ့ပိုင်းကနေဆက်ချန်စီယိုမှာဒီကနေ့နေ့ခင်းပိုင်းမှာနေပတ်လဲအစနပြပွဲကျင်းပဖို့စီစဉ်နေပါတယ်။ဒီကနေ့မနက်မှာပဲအစ္စရေးတို့ပြစ်လိုက်တဲ့လက်နက်ထိပြီးတော့အသက်20နှစ်အရွယ်မိုဟာမက်ဆာတည်ဆုံခဲ့ရတာကြောင့်တင်းမာမှုတွေတိုးလာနေတာပါ။ဂါဇာစီတီရဲ့ချန်စီယိုအနီးကျရောက်ခဲ့တဲ့အစ္စရေးစစ်တပ်ဖက်ကပြစ်လိုက်တဲ့လက်နက်ထိပြီးတော့အဲ့ဒီလူငယ်တည်ဆုံသွားတာလို့ဂါဇာကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အစ္စရေးနဲ့နေဆက်ချင်းဆက်ဆက်နေတဲ့နေဆက်ချန်စီယိုအနီးမှာကျင်းပတဲ့လမ်းလျှောက်ခြေတပွဲကိုလူလူလှုပ်ရှားတက်ကြွသူတွေကအူဆောင်စီစဉ်ခဲ့ကြပေမဲ့ခြေတပွဲကိုဟာမတ်အဖွဲ့ကအလင်းများမဲ့အူဆောင်လိုက်တယ်လို့ဂါဇာဒေသကလူအတော်များများတဖြည်းဖြည်းပါဝင်လာကြတာပါ။နေဆက်အနီးမှာလှုပ်တဲ့ခြေတဆန္ဒပြပွဲတွေဟာထိတ်တဲရင်ဆိုင်မှုတွေနဲ့အဆုံးသတ်လို့ရှိပါတယ်။ပါလက်စတိုင်းဆန္ဒပြသူတွေဖက်ကကားတာယာတွေရှူရာမိလောင်ဘုံတွေနဲ့ပြစ်တာဒါမှမဟုတ်ပောက်ကွဲရေးပစ္စည်းတွေခွဲတာမျိုးတွေလှုပ်လို့ရှိပြီးတော့အစ္စရေးတပ်ဖွဲ့ဖက်ကလည်းတနတ်တွေမြေယူဘုံတွေနဲ့ပြန်ပြီးတော့ပြစ်လို့ရှိပါတယ်။ဂါဇာလူအခွင့်ရေးအုပ်စုတွေနဲ့ AP သတင်းဌာနရဲ့အဆိုအရပြည်ခရက်နှစ်ဆန္ဒပြပွဲမှာပါလက်စတိုင်း196တေဆုံခဲ့ရပြီးတော့ထောင်နဲ့ချီတဲ့လူတွေတန်ရာရခဲ့တယ်လို့ဆိုပါတယ်
။တူကီနိုင်ငံအနေနဲ့မနေ့ကနေ့နေ့ကနေ့မှာချင်းပါမဲ့ရွေးကောက်ပွဲတွေပြီးတဲ့နောက်ဆီးရီးယားရေးကိစ္စကိုပြန်မာလက်တွေကင်တွေဖြည့်ရှင်းသွားမယ်လို့တူရကီသမ္မတရေဂျက်တာယီအာရဝန်ကဒီကနေ့မှပြောကြားလိုက်ပါတယ်။သမ္မတအာရဝန်ကသူ့ရဲ့ AK ပါတီကိုထောက်ခံမှုတွေရအောင်ကြိုးပမ်းတဲ့အနေနဲ့အဲ့လိုပြောလိုက်တာဖြစ်ပါတယ်။တူရကီကဆီးရီးယားနိုင်ငံမြောက်ပိုင်းမှာနေဆက်ဖြတ်ကျော်ပြီးတော့ကတ်စစ်သေးကြလက်နက်ကင်တွေကိုနှစ်ကြိမ်တိုင်းတိုင်းစစ်ဆင်ရေးတွေလုပ်ခဲ့ပြီးတကယ်လို့အဲ့ဒီနိုင်ငံနယ်စပ်မှာချိန်ချောက်မှုတွေဆက်ပြီးရှိနေအောင်မယ်ဆိုရင်နောက်ထပ်စစ်ဆင်ရေးတွေကိုထပ်လုပ်သွားမယ်လို့လည်းသမရအာရဝန်ကတတိပေးပါတယ်ရွေးကောက်ပွဲပြီးတဲ့နောက်ပထမဆုံးလုံမကဖြစ်နိုင်မယ်ဆိုရင်ဆီးရီးယားကိစ္စကိုသပွဲမှာဆွေးနွေးဖြေရှင်းတာထက်လက်တွေ့အပြင်မှာအကင်တွယ်ဖြေရှင်းသွားမယ်လို့သမရအာရဝန်ကအစ္စတန်ဘူးမြို့မှာပြုလုပ်တဲ့ပထမဆုံးလူမှုမဲဆွဲစည်းရုံးရေးခီးစဉ်တွင်ပြောလိုက်တာပါသမရအာရဝန်ဟာအစ္စတန်ဘူးမြို့မှာလူမှုစုဝေးမှု6ကြိမ်လုပ်သားဖို့ရှိပါတယ်ခင်ဗျာ
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068.3 MHz လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေလွှဲထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA မြန်မာဘာသာအစီအစဉ်ကနေနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်အာဖရိကတိုက်အရှေ့ပိုင်းကဘရွန်ဒီနိုင်ငံမှာရှိတဲ့နိုင်ငံတကာသတင်းဌာနချင်းတစ်ခုကိုလုပ်ငန်းလှုပ်ကန့်ခွင့်ဆက်ပြီးပိတ်ပင်လိုက်တယ်လို့ဘရွန်ဒီအစိုးရကမနေ့တောက်ကြနေမှာကြေညာပါရယ် PPC နဲ့ VOA အတန်းလွင့်ဌာနရဲ့လုပ်ငန်းတွေချက်ချင်းပိတ်ပင်ကန့်သတ်လိုက်တယ်လို့ဆက်သွယ်ရေးကောင်စီဥက္ကဋ္ဌနက်စတောဘဂူမာဇူဂါဇီကဘန်ဂျူဘာမြို့မှာလုပ်တဲ့အစည်းအဝေးမှာပြောပါတယ်အချိန်အကန့်အသတ်မရှိတဲ့အဲ့ဒီတားမြစ်ချက်တက်မှာ PPC နဲ့ VOA ကိုသတင်းပေးပို့နေကြတဲ့ပြည်ရင်းပြည်ပသတင်းထောက်တွေလည်းပါဝင်တယ်လို့ပြောပါတယ် VOA ရဲ့ညွန်ကြားရေးမှူးအမန်ဒါဘာနက်ကလည်းဘရွန်ဒီမှာရှိတဲ့သတင်းထောက်တွေကို VOA နဲ့ဆက်သွယ်ခွင့်ပိတ်ပင်လိုက်တဲ့အပေါ်ထိတ်လန့်တုံ့လုံးမိသလို VOA ရဲ့သတင်းထောက်တွေကိုအခုလိုဆက်ပြီးချိန်ချောင်နေတာဟာဘရွန်ဒီနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ကိုအားနိုင်စေပါတယ်လို့ပြောပါတယ်မန်ကန်တိကျပြီးတော့ယုံကြည်စိတ်ချရတဲ့သတင်းတွေကိုပိတ်ပင်ခံထားရတဲ့ဘရွန်ဒီပြည်သူတွေဖက်ကယက်တီပါတယ်လို့လည်းပြောပါတယ်PPC သတင်းဌာနကလည်းအဲ့ဒီဆုံးဖြတ်ချက်ဟာလွတ်လပ်တဲ့သတင်းမီဒီယာတွေကိုပြင်းထန်စွာတိုက်ခိုက်လိုက်တဲ့လို့ရအဖြစ်ပြစ်တင်ရှုံချလိုက်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံအရှေ့မြောက်ပိုင်းကမဟာဗျူဟာရေးပါတဲ့ခရိုင်တစ်ခုကိုတာလီဘန်တွေကသိမ်းယူခဲ့ပြီးတော့တာလီဘန်တွေရဲ့တိုက်ခိုက်မှုကြောင့်နိုင်ငံရဲ့တခြားနေရာတွေမှာလည်းအာဖဂန်စိုးရတပ်ဖွဲ့ဝင်တွေထိခိုက်ဒိဆုံးတာတွေရှိခဲ့ပါတယ်။ဆက်ရှိနေကြအာဖဂန်စစ်ဘက်ကိုဆုံးသတ်ဖို့အတွက်အမေရိကန်ဦးဆောင်ပြီးတော့တာလီဘန်တွေနဲ့ဆွေးနွေးညီနိုင်ပြီးသဘောတူညီမှုရဖို့အတွက်ကြိုးပမ်းနေတဲ့ကြားမှာပဲအာဖဂန်နိုင်ငံတော်ကခရိုင်အတော်များများမှာတိုက်ပွဲတွေပြင်းထန်လာနေတာဖြစ်ပါတယ်။တာလီဘန်တိုက်ခိုက်ရေးသမားတွေနဲ့တိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပြီးတဲ့နောက်အာဖဂန်တပ်ဖွဲ့တွေဟာဘာဒရှန်ပြည်နယ်အဂန်ခွာခရိုင်ကနေညာတွင်းချင်းစုခွာလာရတယ်လို့အာဏာပိုင်တွေကဒီနေ့မှအတည်ပြုပြောကြားပါတယ်။ဒီတိုက်ပွဲတွေကြောင့်ရဲတပ်ဖွဲ့ဝင်၄ယောက်ထပ်မံတည်ဆုံသွားတယ်လို့လည်းပြည်နယ်အစိုးရပြောခွင့်ရက VOA ကိုပြောပါတယ်။ဒါပြင်တောက်ကြနေကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုကြောင့်အာဖဂန်တပ်ဖွဲ့ဝင်တရာဇင်လောက်တည်ဆုံသွားပြီးတော့9ယောက်ထပ်မင်းကိုလည်းဖမ်းဆီးသွားတယ်လို့ပြည်내ကောင်စီဝင်တဟီးယာအာလာမီယာကပြောပါတယ်။တာလီဘန်တွေကခရိုင်ရဲဌာနချုပ်ကိုစီးနင်းပြီးတော့စစ်ကားများပြားနဲ့လက်နက်ခရိုင်မီးကြောက်တော်များများကိုသိမ်းယူနိုင်ပြီးတဲ့နောက်ခရိုင်ကိုလည်းထိန်းချုပ်နိုင်လိုက်ပြီဖြစ်တယ်လို့တာလီဘန်သဘောအဖွဲ့ရဲ့ပြောခွင့်ရကပြောပါတယ်။ဒါပြင်ရှာအီဆာဖာခရိုင်ကစစ်ကမ်းတစ်ခုမှလည်းတာလီဘန်တွေနဲ့ဆက်သွယ်ရှိတယ်လို့တန်ကြားရှိရတဲ့အာဖဂန်ရဲတပ်ဖွဲ့ဝင်တဦးကအချင်းချင်းပြန်ပစ်လို့ရဲတပ်ဖွဲ့ဝင်၈ယောက်ထပ်မံတည်ဆုံသွားတယ်လို့အာဖဂန်နိုင်ငံတောင်ပိုင်းဇဘူးပြည်နယ်တာဝန်ရှိသူတွေကပြောကြားလိုက်ပါတယ်ခင်ဗျာ
ချိုင်းနိုင်ငံမှာကောင်မျိုးရှိပဲတော်ထက်ကနှုတ်အိုင်ထဲမှာရနေချင်းနစ်နေကြတဲ့ဆင်ပေါကလေး6ကောင်ကိုချိုင်းတတော်ကောင်ဖွဲ့ရကတင်နိုင်ခဲ့တယ်လို့ချိုင်းတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။အစိုးရတတော်ကျွိုင်းထဲမှာတော်ကောင်ဖွဲ့ရပုထုနေနေခင်မကကင်းလဲတဲ့အချိန်မှာဆင်ပေါကလေးရဲ့အော်တန်ကိုကြားခဲ့ရပြီးတော့ကတင်နိုင်ခဲ့တာဖြစ်တယ်လို့လည်းပြောပါတယ
်။ဘလုံးမွဲတွေမှာလူမျိုးခွဲခြားမှုတွေဖြစ်ပေါ်နေတာနဲ့ပတ်သက်ပြီးတော့စိုးရိမ်ပြီးတော့ပြင်းပြထန်ထန်အရေးယူဖို့လိုအပ်တယ်လို့လည်းအင်္ဂလန်ပရီးမီယာလိဂ်ဘောလုံးအသင်းနီးပြားတွေကဒီကနေ့ကစားမယ့်ပွဲစဉ်မတိုင်ခင်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်ဒီလိုလူမျိုးရေးခွဲခြားတာနဲ့ပတ်သက်ပြီးတော့ဘောလုံးတိုင်းဝမ်းကြားစိုးရိမ်မှုတွေတိုးလာနေပြီးအခုနောက်ဆုံးမှာတော့မက်ဆီဒီနီးပြပက်ဂေါ်ဒီယိုလာလီဗာပူးနီးပြယာဂင်ကလော့ပ်တော့တန်ဟမ်နီးပြမော်ရီဆီယိုပိုချက်တီနိုတို့ကလည်းဒီလူမျိုးရေးခွဲခြားမှုတွေကိုလက်မခံဘဲစန့်ကျင်ရှုတ်ချကြောင်းနဲ့ဒါတွေကိုပြင်းပြထန်ထန်အရေးယူဖို့လိုတယ်ဆိုပြီးတော့ပြောလိုက်တာဖြစ်ပါတယ်တော့တန်ဟမ်နီးပြပိုချက်တီနိုကလည်းတကယ်လို့သာလူမျိုးရေးခွဲခြားမှုတွေနဲ့ရင်ဆိုင်ခဲ့ရမယ်ဆိုရင်ပွဲကိုဆက်မကစားဘဲရပ်ပစ်ဖို့ကိုထောက်ခံတယ်လို့လည်းပြောပါတယ်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကကစားခဲ့တဲ့ဥရောပဖလားခြေစပွဲနဲ့နိုင်ငံကခြေစမ်းပွဲတွေအတွင်းမှာမွန်တီနီဂရိုပြည်သက်တချို့ကအင်္ဂလန်အသင်းကလူမျိုးကစားသမားတချို့ကိုလူမျိုးရေးခွဲခြားတဲ့အနေနဲ့လောင်းပြောင်းအော်ဟစ်ခဲ့ရပြီးတဲ့နောက်အခုလိုကစားသမားတွေနဲ့နှီးပြတွေဘက်ကတုံ့ပြန်လာကြတာဖြစ်ပါတယ်ခင်ဗျာ
စနေညနေခင်းရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တဲရောက်သတင်းလွှာတွေကိုတင်ပြပေးကြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမြောက်ဦးနယ်ဘူးတီတောင်မြို့နယ်တွေကရက်ရွာအတွင်းကိုပစ်ခတ်ပြီးတော့လက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ရွာသား2000ကျော်ဆေးဘေးတိမ်းရှောင်နေရပါတယ်။မနေ့တုန်းကမြောက်ဦးမြို့နယ်အောက်တကယ်ရွာထဲမှာပစ်ခတ်တက်ခတ်မှုခံရလို့အောက်တကယ်အပါဝင်အနီးနားရွာကရွာသား800နီးပါးကျေးရွာတွေကနေတိမ်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်။ဒါ့အပြင်ဘူးတီတောင်မြို့နယ်ဘက်မှာလည်းတပ်ဖက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်လို့ရွာသား1200ကျော်တိမ်းရှောင်နေကြရပါတယ်။ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်
။အောက်တကန်ကျေးရွာမှာပစ်ခတ်မှုဖြစ်ပွားပြီးတိမ်ညိုအောက်တကန်တပြေကန်ဖျားကြီးစတဲ့ရွာသား800နီးပါးဟာစစ်ဘေးလွတ်ရာကျေးရွာစီကိုတိမ်းရှောင်ထွက်ပြေးနေကြရတာပါ။ဒီမနက်ထိတင်းထိန်ကန်ရွာဘက်ကိုစစ်ပေးချောင်ရွာသား300လောက်တင်းချောင်ရောက်ရှိနေတယ်လို့တင်းထိန်ကန်ရွာအကူကြီးပေးရေးဖွဲ့ဝင်ဦးမောင်သိန်းလှကပြောပါတယ်။
ကျွန်တော်တို့တင်းထိန်ကန်ရွာမှာပြည်လာတဲ့လူ300လောက်ရှိပါတယ်။တင်းညိုရေဟိုမြေသာဝေဆဲမှုကြီးရဲ့အောက်ကကန်ကြီးရွာရဲ့ခရကြီးရေပေါ့
။အလားတူခွတ်ဆုံရွာနဲ့အုတ်ကန်ကြီးရွာဘက်ကိုလည်းစစ်ချောင်ဦးကြီး480ကျော်တင်းချောင်ရောက်ရှိနေတယ်လို့ခွတ်ဆုံကြီးရွာအုံချိုးရေးမှူးဦးကျော်ဝင်းကပြောပါတယ်။တင
်းချောင်ရွာကခုချိန်300နဲ့800လောက်ရှိနေတယ်အောက်တော့တော့နောက်ပြီးဒီလိုတက္ကသိုလ်ကဒီကမဟာမြတ်မုန်းကြီးရွာတော်တော့ပါပါတယ်။ဟုတ်ကဲ့ဆရာတို့ခရာကျတော့တို့ရှိရလို့ကျွန်တော်ပြန်ကြောက်ပါတယ်။အဲ့ဒီမှာလက်သက်တွေကိုကြောက်ပြီးဒီလိုကတော်တော်ကြီးပြည့်ရတယ်
။မနေ့ကမြောက်ဦးမြို့နယ်အောက်တကန်ကျေးရွာတွင်မြမသမတော်ကနေရွာကိုဝိုင်းပတ်ပစ်ခတ်ခဲ့လို့အောက်တကန်ရွာပါဝင်အနီးနားရွာကရွာသားတွေကြောက်လန့်ပြီးတိမ်းချောင်နေကြတာဖြစ်တယ်လို့လည်းစစ်ဆောင်ရွာသားတွေကပြောပါတယ်။တမ္မတော်ဘက်ကတော့အောက်တကန်ကြေးရွာဝင်မှာအရဝတ်နဲ့ရခိုင်တမ္မတော်အေအေဖွဲ့တွေနဲ့စိုက်ပွဲဖြစ်ပွားခဲ့တယ်လို့ပြောဆိုခဲ့တယ်လို့အေအေဘက်ကတော့စိုက်ပွဲဖြစ်ပွားတာမရှိဘူးလို့ပြောဆိုခဲ့ပါတယ်။မနေ့ကအောက်တကန်ရွာတွင်ဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုမှာအရသား2ဦးသေဆုံးပြီး9ဦးတာဝန်ရရှိခဲ့တယ်လို့ကြေးရွာအုပ်ချုပ်ရေးမှူးဟောင်းအပါဝင်9ဦးကိုတမ္မတော်ကနေဖမ်းဆီးသွားခဲ့ပါတယ်။ဒီထဲကမှကြေးရွာအုပ်ချုပ်ရေးမှူးနဲ့ရွာသား2ဦးကိုစစ်သားကနေပြန်လွှတ်ပေးပြီးကျန်တဲ့9ဦးကိုတော့ပြန်လည်လွတ်မြောက်တာမရှိသေးဘူးလို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းတာစိန်ကပြောပါတယ
်။မနေ့ကသူတို့ဖမ်းဆီးခေါ်ဆောင်သွားတဲ့အဲမှာလူ9ယောက်ပါပါလေ။သူလန်ကြီးရွာကမျိုးတန်းရင်းသားပြတ်ပါတယ်။အဲ့ဒီမျိုးတန်းရင်းသားနဲ့အုပ်ချုပ်ရေးမှူးကိုသူတို့ကလွှတ်ပေးလိုက်တယ်။ကျန်တဲ့9ယောက်ကိုတော့သူတို့ခေါ်သွားတယ်။လောလောဆယ်တော့မြောက်ဦးရေးစကားကိုမရောက်သေးပါဘူးကျွန်တော်ခရိုင်အထွေထွေအုပ်ချုပ်ရေးမှူးကိုပုံဆက်ပြီးတော့ရေးခရိုင်မှူးကိုမေးခိုင်းတယ်ရေးခရိုင်မှူးကမြောက်ဦးမရောက်သေးဘူးလို့ပြောတယ်လို့ခရိုင်ခရိုင်မှူးကတစ်ဆင့်ကျွန်တော်ကိုအကြောင်းကြားပါတယ
်ဒီမလကဆက်ပြီးတော့မြမတမတော်နဲ့ရခိုင်တမတော်တို့စီရေးသိမ်းမှနေမှုကြောင့်မြောက်ဦးမြို့နယ်တွင်ဒေသခံရွာသား9000ခန့်တိုးပွားနေတယ်လို့လည်းဦးသွန်းတာစိန်ကပြောပါတယ်အလားတူဘူရီတောင်မြို့နယ်စံကူးတောင်ကျေးရွာအုပ်စုဘက်မှလည်းတမတော်ကနေလက်နက်ကြီးနဲ့ပစ်ခတ်နေမှုကြောင့်ဥယင်တာရှစ်စားတောင်နယုံတောင်စေနေပြင်စတဲ့ရွာ6ရွာကရွာသား1200ကျော်မနေ့ကစစ်ဘေးလွတ်ရာတိမ်းရှောင်နေရတယ်လို့စံကူးတောင်ကျေးရွာအုပ်ချုပ်ရေးမှူးဦးစံထိုက်ကျူကပြောပါတယ
်ကျွန်တော်တို့အုပ်စုကလူတွေကကလာရရနေတဲ့ခံရအကုန်လုံးတိုက်ရှောင်နေရတယ်အမေရာကဟိုပုံရလေးရောစင်ရပါဆိုတော့ဟိုဘူးတီတော်ရံအောင်မကြောက်ဒီဒီတော်စေခုနာဒီဒီရော်တွေကိုရှောင်နေတယ်ခမ်းမရှင်ဥယေဆိုတော့လူအထောင်နဲ့200-300လောက်တော့ရှိမှာစ 新疆的那个接到多新嘛个，我刚来讲批的时候，咱那一个月两百两到，都到了交大包一个月那的嘛，加的，还要不错的嘛，加的，咱那一个月两千到，都到了交不上了不，接到多也有蛮的货，你下上回来再去他的时候。
ဒီတော့တင်ရတာတွေပေါ်ပြမသာတိုက်ခိုက်မှုတွေပုံများလာလို့စိုးရင်စိတ်နဲ့စစ်ဘေးတင်းဆောင်လာတယ်လို့လဲသူကဆိုပါတယ်စီရေးပဋိပက္ခကြောင့်ရခိုင်ပြည်နယ်ဗုဒ္ဓတောင်ကြောက်တော်မင်းပြမြောက်ဦးရသိတောင်ဘုံလူကျုံမြို့နယ်နဲ့ချင်းမြို့နယ်ပလဲဝမြို့နယ်ဘက်မှာစစ်ဘေးရှောင်ဦးရေ 1,350
နိုင်ငံရေးသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီလိုမျိုးပြင်းနေရတဲ့ရခိုင်စစ်ပြေးဒုက္ခတွေတောက်တုံးရေပြက်လက်မှုနဲ့ရင်ဆိုင်နေရတဲ့သတင်းကိုတင်ဆက်ပေးကြပါမယ်ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်နဲ့အစိုးရတပ်တို့ကြားရင်ဆိုင်တိုက်ပွဲတွေပြင်းထန်နေစေရခိုင်ပြည်နယ်ထဲမှာတော့စစ်ဘေးရှောင်တဲ့ပြည်သူကနှစ်တောင်းကျော်အထိရှိလာနေပြီဖြစ်ပြီးတော့ဒီစစ်ပ ီကယ်ဆယ်ပေးနေသူတွေကပြောပါတယ်အပြည့်အစုံကိုဆက်ပြီးတော့နားဆင်ပါရှင
်။ရခိုင်တိုင်းသားလက်နက်ကင်တက်အေအေနဲ့မြန်မာစိုးရစစ်တပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်လာတဲ့အတွက်စစ်ဘေးဒဏ်သင့်နေတဲ့ရခိုင်ပြည်နယ်တွေကမြောက်ဦးကျောက်တော်မင်းပြဘူးတီတော်ရဲတပ်တော်နဲ့ပုံနှကျွမြို့နယ်6မြို့နယ်တွေကယာယီဒုက္ခသည်စခန်းပေါင်း40တဲကစစ်ဆောင်ပြည်သူတွေအပါအဝင်ကျေးရွာတွေထဲမှာပဲဘေးလွရာကိုတင်းရှောင်နေကြရတဲ့ဒုက္ခသည်စုစုပေါင်းကအခုနောက်ဆုံးအချိန်ထိဆိုရင် 23,500 အထိရှိသွားပြီဖြစ်တယ်လို့စစ်ဆောင်ဒုက္ခသည်စခန်းတွေတဲ့အထိစည်ရင်းလိုက်လံကောက်ယူထားတဲ့ရခိုင်တိုင်းရင်းသားမြို့နယ်များအစီယုံကပြောပါရယ်စခန်း40တဲကမှမြို့နယ်အလံဝေးတဲ့စခန်း30ကျော်ကစစ်ဆောင်ပြည်သူတွေအတွက်တောက်တုံးရီအခက်တွေ့နေပြီးတော့အရေးပေါ်ရေလိုအပ်နေတယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့ရခိုင်တိုင်းရင်းသားမြို့နယ်များအစီယုံကကိုစိုးစိုးထွန်းကအခြေအနေကိုရှင်းပြပါရယ်
ဒါတော့တော့ဒီမှာလူတွေကဒီကျုံသေးကြီးကိုပဲကျုံသူတောင်းနေကြနေပေါ့နော်သူတို့ဒီကြည့်ရဒီမှာကြည့်နေကြတယ်ဒီကနေဒီမှာတော့တော့တော့နောက်အမီနာကနေဒီမှာဆက်ပြီးတော့တော့ပေါ့နော်ဒီမတဲချင်းလေးကြီးတို့အရှိကိုတချို့တောင်းနေကြပြီးမှအဲ့လိုအခြေအနေဖြစ်နေပါတယ်အဲ့ဒါမှအတင်းနဲ့ဆုံးကတော့ကျွန်တော်လဲပြီးတော့ကျွန်တော်တောင်းကြရပါတယ်ဒီကြီးကိုအဲ့ဒါဆိုကျေးဇူးတော်တောက်ဖို့ပေါ့နော်အဲ့နောက်ပြီးတော့ဒီခရီးတွေကျွန်တော်ရှိနေပဲဒီကြီးဒီရေ
နွေရာသီဖြစ်လာတဲ့အချိန်ရေကလည်းပြက်လက်လာခြင်းဖြစ်လို့စစ်ဘေးဒုက္ခသည်ထောင်ထဲချီပြီးရှိနေတဲ့စခန်းတွေမှာတောက်တုံးရေကရှားပါပြက်လက်လာနေတာပါတနေ့တခြားပို့ပြီးတော့မှများပြားလာတဲ့ဆစ်ရှောင်းဒုက္ခသည်တွေရေရေပေါ်ရနိုင်မှုအတွက်အပြည့်ပြည့်ဆိုင်ရာကြက်ချင်ဒီကော်မတီ ICRC အပါအဝင်လူမှုအဖွဲ့တွေဘက်ကတော့အရေးပေါ်တောက်သုံးရေတွေရနိုင်မှုရေအရေးအမြင့်ပေးလူနိုင်မှုစီစဉ်နေကြပါတယ်ဒါပေမဲ့သက်ဆိုင်ရာပြည်နယ်အစိုးရဘက်ကတော့ဒုက္ခသည်တွေရဲ့အရေးစီမံဆောင်ရွက်ပေးမှုအားနည်းနေသေးတယ်လို့ရခိုင်ဒုက္ခသည်တွေကိုကူညီပေးနေတဲ့ကိုစစောထွန်းကရှင်းပြပါတယ
်အခုကတော့ကျွန်တော်တို့ဒီကူညီပေးနေတဲ့အစိုးရတို့ကတော့ဒီရေကိုပေါ့ဒီချစ်တဲ့နေနေဒီမှာရောင်းဘူဘောအတွက်ကိုကျွန်တော်ကြိုးစားနေပါတယ်အကားလေးကနေဒီမှာသွားလို့မရလို့ရှိနေတယ်ကျွန်တော်တခြားတော့နိုင်နေလေးကြောင့်ချာပြီးတော့ပေါ့နော်ဒီရေကြောင့်တော့တော့ပေါ့ဟာနော်အနည်းဆုံးညော်ကိုပို့နိုင်တဲ့အနေထားမျိုးအများကြီးဒီမှာဒီကနေ့ဒီညော်တွေကိုပို့နိုင်တဲ့အနေထားပေါ့အဲ့လိုမျိုးဖြစ်တော့အခုဒီတရှိုးကကြိုးစားနေပါတယ်ကျွန်တော်ကကျွန်တော်တရားတလုံးကတော့ဒီ ICRC ရဲ့ပဲဒီရေကြီးမိနေချာချာပြီးတော့မှာဘယ်လိုရေတန်းအောင်လုပ်ရမလဲဆိုတဲ့အကြောင်းတွေကိုကြိုးစားနေကြတယ်ပြရပါတယ်အခုဒီကတော့ပြည်နယ်ဆွဲထုတ်ပြန်မှုကိုကြည့်လိုက်မယ်ဆိုလို့ရှိရင်သူတို့ကဒီအရေးအတွက်ဖော်ပြချက်ပေါ့လေဒီလိုဖော်ပြချက်ကတကယ်လက်ဖြစ်ရှိတဲ့အရေးအတွက်ကကိုရိုနာကိုကွာနေတာကိုပြရတယ်ပေါ့နော်သူတို့ကဒီလုံခြုံရေးအခြေအနေနဲ့လက်ရှိအခြေအနေကတော့နိုင်တဲ့နေရာတွေကိုတော့ပုံမှန်ထပ်ပြန်ဖို့မယ်ဆိုပြီးတော့ပြောတာရှိပါတယ်အဲဆိုတော့ကျွန်တော်တို့ကဘာကိုစိတ်ပူလဲဆိုလို့ရှိရင်ဒီနေ့နေ့ဒီခေတ်ပြီးတော့မှဒီတပ်ပြည်တွေကြားထဲတိမ့်နေကြတဲ့ဒါမှမဟုတ်ရှိနေတဲ့တပ်ပြည်တွေအမိစစ်မှဖြစ်နေကြတဲ့နေရာတွေကိုအစိုးရကိုယ်တိုင်ကဒီတော့လာခေတ်ပြီးတော့မှပို့နိုင်ဘူးဆိုလို့ရှိရင်တခြားတော့အခွင့်အရေးတွေပို့နိုင်ဖို့အရေးဖြစ်ပါတယ်ဒါအဲ့ဒီနေရာတွေတော့ကျွန်တော်အရေးစိတ်ပူပါတယ်ဒီစခဲဆိုတဲ့နေရာကိုမရောက်သေးတဲ့အင်းစရာကျော်ဒီမှာဖြစ်ဖြစ်လို့ခိုးလုံးနေရာတွေဟာလည်းရှိပါတယ်ဒီမပေါင်းနဲ့3,000နဲ့900ကိုတော့ရောင်းနေပါပြီ
အခုလိုမျိုးအရေးပေါ်တောက်သုံးရည်နဲ့စာနဲ့ရိတ်ခအခက်ခဲတွေကြုံနေရတဲ့ဆစ်ရှောင်းဒုက္ခသည်တွေအတွက်သက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကဘလို့စီမံဆောင်ရွက်ပေးနေပါသလဲဆိုတာသိရှိနိုင်မှုသက်ဆိုင်ရာရခိုင်ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရအဖွဲ့ရဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနသက်ဆိုင်ရာတာဝန်ရှိတဲ့သူတွေကိုဆက်သွယ်မေးမြန်းမှုစူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး တော်ရရှင်များရှင်ရခိုင်အရေးကိုဒီညစနေညဒဲလီလိုက်အစီအစဉ်မှာလဲဆွေးနွေးကြဖို့ရှိတာမို့ပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြရသည်ရှင်အခုဆက်ပြီးတော့ထိုင်းနိုင်ငံဘက်ကဒုက္ခသည်တွေရဲ့သတင်းတပုတ်ကိုတင်ဆက်ပေးကြပါတယ်ထိုင်းနိုင်ငံဖုတ်ပရမြို့နယ်ထဲမှာရှိတဲ့အုံဖြံကရင်ဒုက္ခသည်စခန်းထဲမှာတော့ပြီးခဲ့တဲ့မတ်လ28ရက်နေ့ကတနက်နဲ့ပြစ်တက်တာကိုခံလိုက်ရတဲ့အတွက်ဒုက္ခသည်တဦးသေဆုံးသွားတယ်လို့ကရင်ဒုက္ခသည်ကော်မတီကပြောပါတယ်သူကတော့ဒီဒုက္ခသည်စခန်းကိုလုံခြုံရေးယူထားတဲ့လုံခြုံရေးဝန်ထမ်းတဦးကပြစ်ခတ်ပြီးတော့တက်ဖြတ်ခဲ့တာလို့သိရပါတယ်။ဘာကြောင့်လဲဆိုတာကိုတော့အသေးစိတ်မသိရသေးပါဘူး။အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်ကအုံဖြံဒုက္ခသည်စခန်းဇုံ A ရပ်ကွက်တအိမ်နံပါတ်69မှာနေထိုင်နေတဲ့အသက်49နှစ်အရွယ်စောတီတီကိုစခန်းလုံခြုံရေးဝန်ထမ်းတဦးကပြစ်တက်ခဲ့တာဖြစ်ကြောင်းအုံဖြံစခန်းအုပ်ချုပ်ရေးမှူးကစခန်းတွင်းကဒုက္ခသည်ကော်မတီကိုရှင်းပြခဲ့တယ်ဆိုပြီးကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကပြောပြပါတယ
်လာကတော့အဲ့ဒီလာကကျွန်တော်တို့စခန်းကော်မတီနဲ့ဇာတ်ကြည့်ရတော့ပြောတယ်ဒီစီဇန်ကျွန်သူ့ရဲ့သူ့လူပဲပြသလာတယ်ပြသတော့စခန်းကော်မတီရဲ့အဲ့ဒီသူရှင်တော့အဲ့ဒီလောင်းသူလည်းပြမတွေ့ဘူးအဲ့ဒီလောင်းကလည်းမဆော်ရှိရုံကပလေးဝမှာတော့မဆော်ရှိရုံပို့လိုက်တယ်
ဟုတ်ကဲ
့ဟုတ်ကဲ့ဆရာရှင်မှာပို့လိုက်တော့မနေ့ကညသူတို့မေးသေးတယ်အဲ့ဒီစကားကုန်ပြီကအဲ့ဒီလူအားလေမဆော့မှာပဲသူလုပ်ရမလားတော့ဟိုရာစကားကုန်တရားတော့ပြောတာကသူမှမဆော့မှာသူမလုပ်ပါနဲ့ဟိုပြောရှင်ဟိုညသူကမနေ့ညပြပို့လိုက်ပြီအဲ့ဒီစကားပါချက်ရင်ချက်ကြတယ်ပဲသူကနေကြတယ်သူလက်မရပါနဲ့ရှိတာပဲက
ဒီဒုက္ခသည်တဦးပြစ်သက်ခံရတဲ့အမှုနဲ့ပတ်သက်လို့ဒုက္ခသည်စခန်းတွင်းကတာဝန်ရှိတဲ့ကမ္ဘာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကနေတာဝန်ယူဖြည့်ရှင်းဆောင်ရွက်သွားမယ်လို့ပြောဆိုခဲ့ပြီးဘာကြောင့်ပြစ်သက်ကြလဲဆိုတာကိုတော့အသေးစိတ်ကိုစခန်းအုပ်ချုပ်ရေးအာဏာပိုင်တွေကထုတ်ဖော်မပြောဆိုသေးဘူးလို့လည်းဆိုပါတယ်။တည်ဆုံးသူရဲ့အလောင်းကိုတော့မှုကင်းဖြစ်တဲ့အတွက်မဲဆောက်ဆေးရုံကြီးကိုပို့ပြီးစစ်စစ်ချက်တွေရယူပြီးတဲ့နောက်မတ်လ29ရက်နေ့ညကတော့စခန်းကိုပြန်ပို့ပေးခဲ့တယ်လို့ဆိုပါတယ်။ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း6ခုရှိပြီးဒုက္ခသည်3သိန်းဒီပါခိုးလုံနေထိုင်နေကြပါတယ်။အုံဖြံစခန်းမှာတော့ဒုက္ခသည်1000ကျော်ခိုးလုံနေထိုင်နေကြပါတယ်။ဒုက္ခသည်စခန်းဒီမှာနေထိုင်နေကြရဆဲဖြစ်တဲ့ဒုက္ခသည်ထောင်ပေါင်းများစွာဟာမြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်လာပြီးတဲ့နောက်နိုင်ငံတကာရဲ့အယုံဆိုင်မှုတွေညော့နေလာတဲ့အတွက်အကူအညီပေးတာတွေညော့နေသွားပြီးစားနပ်ရိက္ခာအခက်ခဲတွေကြုံနေရတာပါသူတို့တွေနေရက်ပြန်ရေးကလည်းမရေမရာဖြစ်နေသေးရှိသလိုအထောက်အပံ့နေဆက်ရမယ့်အလားအလာကလည်းမှုံဝါနေသေးဖြစ်ပါတယ်ဒါအပြင်မြန်မာပြည်ကဒုက္ခသည်တွေသူတို့နိုင်ငံတွေမှာရွှေ့ပြောင်းအခြေစိုက်နေထိုင်ဖို့တတိယနိုင်ငံတွေကခေါ်ယူတာကလည်းမရှိသလောက်နည်းပါးသွားပြီဖြစ်ပါတယ်ရှင်
ထိုင်းခြေဆိုင် VOA သတင်းတော်မဲရေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်။ရုရှားဟာယူကရိန်းနိုင်ငံမှာကျင်းပမဲ့သမ္မတရွေးကောက်ပွဲမှာဝင်ပြီးတော့နှောက်မှုအုပ်စုတွေကွဲအောင်သွေးထိုးတာသတင်းစိုးတွေကိုပို့ပြီးတော့မှအခြေအနေစိုးနေအောင်လုပ်နေတယ်လို့သုံးသပ်သူတွေကဆိုပါတယ်။မနေ့ဖြန်မှာကျင်းပမဲ့တနင်္ဂနွေရွေးကောက်ပွဲမှာတော့ရုရှားဘက်ကပေါ်ပေါ်တင်တင်ရိမ့်သူတွေဝင်ရောက်ရှင်ပြိုင်တာမရှိပေမဲ့ရုရှားဆိုရဘက်ကတော့လူမှုကွန်ရက်စာမျက်နှာတွေကိုသုံးဒေတာရင်းသတင်းမီဒီယာတွေကိုတိတ်တဆိတ်နောက်ွယ်ကနေလွှမ်းမိုးပြီးရွေးကောက်ပွဲကိုနှောက်ယှက်ဖို့ကြံနေကြတယ်ဆိုပြီးသတိပေးမှုတွေရှိပါတယ်။ Kiev မြို့တော်ကနေသတင်းတော် Henry Richwell သတင်းပေးပို့ထားတာမရေတနာကျော်ပြောပြပေးပါရှင်။
ယူကရိန်းနိုင်ငံမှာ2014ခုနှစ်တော်လှန်ရေးကလေးကစပြီးတော့အနောက်နိုင်ငံတွေဘက်ကိုပြက်ပြက်တက်တာရိမ့်ခဲ့ပြီးတော့ EU ဥရောပသမဂ္ဂနဲ့ NATO ခေါ်မြောက် Atlantic စစ်ဆာချုပ်အဖွဲ့ကိုဝင်ဖို့လုပ်ခဲ့တာပါ။ဒါပေမဲ့ရုရှားဘက်ကတော့လက်လျှော့မသွားခဲ့ပါဘူး။အခုနောက်ဆုံးရွေးကောက်ပွဲကိုလည်းရုရှားတို့ကသူတို့အတွက်အခုနောက်ဆုံးကြုံရတဲ့မဟာဗျူဟာကျတိုက်ပွဲတစ်ခုဖြစ်နေမြင်ပါတယ်လို့စစ်မှုခေလွန်ဘာသာရပ်များမော်စကိုစင်တာအဖွဲ့ရဲ့ဒါရိုက်တာနိုင်ငံရေးအခက်ခဲ Vladislav Inozemtsev ကပြောပါတယ်။
They got some kind of revanche in 2010 when Yanukovych was elected. Then of course it was nothing to do actually in 2014 because
2005မှာတော့သူတို့ပထမဆုံးကြာရှုံးခဲ့တာပါ။ဒါပေမဲ့2010မှာ Yanukovych ရွေးခံရတော့သူတို့ပြန်နိုင်တယ်လို့ဖြစ်သွားခဲ့ပါတယ်။2014မှာတော့ဥရောပကိုလိုလားတဲ့အုပ်စုတွေကျင်းတေပေါ့အနိုင်ရမယ့်အခြေအနေဖြစ်လို့သူတို့ဘာမှလုပ်လို့မရခဲ့ပါဘူး။အခုတော့တကယ်လို့သာရုရှားတို့အနေနဲ့ဉာဏ်ရှိရှိနဲ့ပိုင်ပိုင်နိုင်နိုင်ကင်တွယ်နိုင်မယ်ဆိုရင်ဒီတစ်ခေါက်သူတို့ဘက်ကလိုချင်တာရနိုင်ပါတယ်
ဒါပေမဲ့2014ခရဲကယူကရိန်းမှာရုရှားရုတ်တံလိုက်နေပြလို့မရပဲနဲ့ရုရှားအစိုးရနဲ့ဆက်ဆက်နေတဲ့နိုင်ငံရေးသမားတွေကိုလည်းတားမြစ်ထားခဲ့ပြီးတော့ရုရှားရဲ့အင်တာနက်ဝက်ဘ်ဆိုက်တွေလူမှုကွန်ရက်အစာမျက်နှာတွေကိုပိတ်ထားတာပါ stopfake.org အဖွဲ့ကိုပူရဲပြီးတော့တီထောင်တဲ့ Yevgen Fetchenko ကဒီကိစ္စနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
် So they are using more and more to find the new platforms new outlets that can be used including Facebook as one of the platforms
ဒါကြောင့် Facebook ပါဝင်သူတို့သုံးလို့ရမယ့် online စာမျက်နှာတွေကိုပိုရှာလာကြတယ်။ဒီချိန်ထဲမှာပဲ Ukraine သတင်းမီဒီယာတွေကိုလွှမ်းမိုးနိုင်အောင်လုပ်လာကြတာတွေ့ရတယ်။ငွေပေးရွေးဖြစ်ဖြစ်တီးဖြတ်စည်းမျဉ်းတွေကိုလွှမ်းမိုးနိုင်အောင်ပဲဖြစ်ဖြစ်ဒါမှမဟုတ်သတင်းသမားတဦးချင်းစီကိုသူတို့စကားပေါက်အောင်လုပ်တာပဲဖြစ်ဖြစ်လုပ်ကြတယ
်။ Ukraine ဆိုရကတော့ဒီလုပ်ရက်တွေကိုတံပြန်ဖို့အတွက်သူတို့ဘက်ကနေအရင်ကြိုပြီးတော့ပြင်ဆင်လှုပ်ဆောင်မှုတွေရှိတယ်လို့ဆိုပါတယ်။ Ukraine လုံခြုံရေးဝန်ဆောင်မှုဌာနရဲ့သတင်းချက်လက်လုံခြုံရေးဌာနအကြီးအကဲကတော့Alexander Klemchuk ဖြစ်ပါတယ
်။နာမည်ပရဒနာတော
့ Facebook account တူ 2000 လောက်ကို Facebook ကိုအကြောင်းကြားခဲ့တယ်။အဲ့ဒီ account တွေကိုပိတ်ပင်ပြီးတော့ပြီးခဲ့တဲ့နှစ်ပတ်အတွင်းမှာတော့နောက်ထပ်အထူးရောင်း 4000 လောက်ကို Facebook ကိုသတင်းပို့ခဲ့တယ်လို့ Ukraine သတင်းအချက်အလက်လုံခြုံရေးဌာနအကြီးအကဲ Mr. Klemchuk ပြောသွားတာပါ။အခုဆိုရင် Russia ရဲ့ view ဟာကကိုယ်စားလောင်းတဦးတစ်ယောက်ကိုတီးတဲ့ထောက်ခံအားပေးတာမျိုးမဟုတ်တော့ဘဲနဲ့အချင်းချင်းကြမှာတွေးခွဲအောင်လုပ်တာဖြစ်တယ်လို့ stopfake.org အဖွဲ့က Eugene Fetchenko ကပြောပါတယ်။
The most important thing is that anyone but Poroshenko can be president.
သူတို့အရေးကြီးဆုံးကပိုရိုရှန်ကိုသမ္မတမဖြစ်ရေးပဲ။ဒါကြောင့်ဝင်ပြိုင်တဲ့တချို့ကိုထောက်ပံ့အားပေးတာမျိုးရှိတယ်။ဒါပြင်သူတို့ကအခြေအနေတွေရှုပ်ထွေးအောင်လည်းဖန်တီးနေကြတယ်။ Ukraine ဆိုတာကမောက်ကမဖြစ်နေတဲ့အခြေအနေကိုရောက်နေလို့ရွေးကောက်ပွဲကျင်းပလို့ဖြစ်နိုင်မှုဆိုတာမျိုးသူတို့ကပုံဖော်ဖို့ကြိုးစားနေကြတာ။
ယူကရိန်းမှာဟာတာအနုပညာရှင်ကနေပြီးတော့နိုင်ငံရေးတဲ့ကိုဝင်လာတဲ့ Volodymyr Zelensky တို့လိုမျိုးလူသစ်တွေတက်လာတာကိုရုရှားကအံ့အားသင့်နေတာပါ
။ Zelensky effect shows that Ukrainian politics you know asks for new names.
Zelensky ကိစ္စကိုကြည့်မယ်ဆိုရင်ယူကရိန်းနိုင်ငံမှာလူသစ်တွေအလိုရှိနေတယ်ဆိုတာကိုပြတာပါပဲ။ရုရှားဆိုရဘက်မှာကတော့ဒီအခြေအနေကိုတံပြန်မှုဘယ်သူမှမရှိသေးပါဘူး။သူတို့ကငကိုရှိပြီးသားနိုင်ငံရေးသမားတွေကိုပဲပေါင်းလုပ်တယ်ဆိုတာမျိုးရှိထားတာကို
ရုရှားကတော့ယူကရိန်းရွေးကောက်ပွဲမှာဝင်ပြီးတော့ခြေရှုပ်ဖို့လုပ်နေတယ်ဆိုတာမဟုတ်ဘူးလို့ညင်းနေပြီးတော့အခုဆွဆွဲနေတာတွေကမဲနိုင်ရဖို့လုပ်ကြတဲ့နိုင်ငံရေးမဲဆွယ်မှုဒစိမ့်တွေဒါပဲဖြစ်တယ်လို့ပြောနေပါတယ်ရှင်
မရေးတန်တာကြောတင်ပြပေးသွားတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့စနေညနေခင်းအစီအစဉ်ဒီမကြခင်အဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုတော့နန်းလောင်ကတလဲကြီးညာပေးပါအောင်ရှင်
အမေရိကန်နဲ့မက္ကဆီကိုနိုင်ငံနယ်စပ်ကိုရပ်ပိုင်းအတွင်းပိတ်ပင်နိုင်ခြင်းရှိတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသတင်းထောက်တွေကိုမနေ့တောက်ကြားနေမှာပြောပါရယ်အမေရိကန်နိုင်ငံနဲ့တရားမဝင်ရွှေ့ပြောင်းဝင်ရောက်လာတဲ့ဆက်ပြေးဝင်လာနေတဲ့အပေါ်သမ္မတထရမ့်ကစိတ်အနှောက်အယှက်ဖြစ်နေတာပါလာမယ့်တစ်ပတ်မှာမက္ကဆီကိုနယ်စပ်ကိုပိတ်ပင်နိုင်ခြင်းရှိပြီးတော့သူ့အနေနဲ့ဒီလိုလုပ်ဖို့မခက်ခဲပါဘူးလို့ဖလော်ရီဒါပြည်နယ်ကသူ့ကိုယ်ပိုင်မာလာကိုအပန်းဖြေရိတ်သားမှသမ္မတထရမ့်ကသတင်းထောက်တွေကိုပြောဆိုသွားတာပါဘရာဇီးနိုင်ငံမှာ1964ခုနှစ်ကစစ်တပ်အာဏာသိမ်းယူခဲ့တဲ့နှစ်ပတ်လည်နေ့အခမ်းအနားကျင်းပဖို့သမ္မတကအစည်းအဝေးနေတာကိုမကျင်းပရဘူးလို့တရားသူကြီးကတားမြစ်လိုက်ပါတယ်1964ခုနှစ်မတ်လ31ရက်နေ့ကဘရာဇီးနိုင်ငံမှာစစ်တပ်ကသမ္မတဂျာဝိုဂေါလော့ရဲ့ဒီမိုကရေစီအစိုးရကိုဖျောက်ချပြီးတော့စစ်အာဏာရှင်စနစ်ကိုတီထောင်ခဲ့တာပါသမ္မတဘိုဆိုနာရိုကတော့စစ်အာဏာသိမ်းခဲ့တဲ့55နှစ်ပြည့်နှစ်ပတ်လည်နေ့အခမ်းအနားကိုကျင်းပသွားခြင်းနဲ့ပြီးဘရာဇီးစစ်တပ်ကိုလည်းစစ်အာဏာသိမ်းမှုအောင်ပွဲအခမ်းအနားကိုကျင်းပဖို့အစီအစဉ်တွေလုပ်ဖို့အမိန့်ပေးခဲ့တာဖြစ်ပါတယ်ဂါဇာကမ်းမြောင်ဒေသထက်ကဂါဇာစီတီလို့လည်းခေါ်တဲ့မြို့အရှေ့ပိုင်းကနေဆက်ချန်စီယိုမှာဒီကနေ့နေ့ခင်းပိုင်းနှစ်ပတ်လည်ဆန္ဒပြပွဲကျင်းပဖို့အစီအစဉ်နေပါတယ်ဒီကနေ့မနေ့ပါပဲအစ္စရေးတို့ပြစ်လိုက်တဲ့လက်နက်ထိပ်ပြီးတော့အသက်20နှစ်အရွယ်မိုဟာမက်ဆာယက်တေဆုံခဲ့ရတာကြောင့်တင်းမာမှုတွေတိုးလာနေတာဖြစ်ပါတယ်ဂါဇာစီတီရဲ့နေဆက်ချန်စီယိုအနေကျရောက်ခဲ့တဲ့အစ္စရေးစစ်တပ်ကပြစ်လိုက်တဲ့လက်နက်ထိပ်ပြီးတော့အဲ့ဒီလူငယ်တေဆုံသွားရတာလို့ဂါဇာကျန်းမာရေးဝန်ကြီးဌာနကပြောပါတယ်အစ္စရေးနဲ့နေချင်းဆက်နေတဲ့နေဆက်ချန်စီယိုအနေမှာကျင်းပတဲ့လမ်းလျှောက်ချီတဲ့ပွဲကိုလူလူလှုပ်ရှားသူတွေကအစီအစဉ်ခဲ့ကြတာဖြစ်ပါတယ်
စနေညနေခင်းရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်ဆပိုက်ဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ဇူဘဲလ်အက်ဒါရစ်ဖြစ်ပါတယ်ရှင်ကျမကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ VOA ကိုနားတော်တော်ဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.
Thank you.